ေးရှားနိုင်ငံထဲမှာရခိုင်မောင်းနှုတ်အရေးဆန္ဒပြမှုတွေရှိနေချိန်မှာပဲမလေးရှားနိုင်ငံကိုမြန်မာအလို့သမားတွေဆီလွတ်တာကိုဒီဇင်ဘာလ6ရက်နေ့ကနေစလို့ခေတ္တရက်ဆိုင်မယ်လို့မြန်မာအစိုးရအလို့သမားဝန်ကြီးဌာနကပြည်ပအလို့ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်တွေကိုမနေ့ကအတိပေးကြေညာချက်ထုတ်ပြန်လိုက်ပါတယ်မလေးရှားနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေအကြောင်းလို့ဆိုတဲ့အကြောင်းပြချက်နဲ့အလို့သမားဆီလွတ်မှုကိုခေတ္တရက်ဆိုင်လိုက်တာနောက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကလည်းအလို့သမားတွေကိုတတိပေးနှိုးစော်စာထုတ်ပြန်ထားတာတွေဟာလက်ရှိမလေးရှားနိုင်ငံထဲမှာအလို့လောက်ကိုင်းနေကြစေမလေးရှားရောက်မြန်မာရွှေပြောင်းအလို့သမားတွေအပေါ်မှာဘလို့မျိုးခရဲရိုက်မှုတွေရှိနိုင်တယ်လဲဆိုတဲ့အမြင်သုံးသပ်ချက်တွေစုစည်းတင်ပြထားတာနားဆင်ပါရှင်မလေးရှားကိုတွားရောက်အလုပ်လုပ်ကင်လူတဲ့မြန်မာအလုပ်သမားတွေကိုဆင်လွတ်တဲ့လုပ်ငန်းစဉ်ကို2016ခုနှစ်ဒီဇင်ဘာလ6ရက်နေ့ကနေစပြီးခေတ္တရက်ဆိုင်မှုအလုပ်သမားတွေကိုမလေးရှားကိုတာဝန်ယူဆင်လွတ်ပေးနေတဲ့မြန်မာပြည်ပအလုပ်ကင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်နဲ့ပြည်ပအလုပ်ကင်အကျိုးဆောင်လိုင်စင်ရအေဂျင်စီအလုံးကိုမြန်မာအစိုးရအလုပ်သမားလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်အမိန့်ပေးလိုက်တာဖြစ်ပါတယ်မလေးရှားနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ခေတ္တရက်ဆိုင်တာဖြစ်တယ်လို့ဆိုထားပြီးခွင့်ပြုမိန့်ရထားပြီးသားအလုပ်သမားတွေကိုဆေလွတ်လို့တဲ့ဆိုရင်အဲ့ဒီအလုပ်သမားမလေးရှားရောက်ပြီးလို့ပြဿနာတစုံတရာပေါ်ပေါက်လာခဲ့မယ်ဆိုရင်သက်ဆိုင်ရာအေဂျင်စီရဲ့ကြံ့ခံမှုနဲ့မြန်မာနိုင်ငံကိုအမြန်ဆုံးပြန်လည်ခေါ်ယူရမှာဖြစ်ကြောင်းနဲ့တကယ်လို့မဆောင်ရွက်ခဲ့ရင်လိုင်စင်ရုပ်သိမ်းတဲ့အထိအရေးယူခံရမယ်ဆိုတာသိရှိကြောင်းဂရိခံဝင်ချက်လက်မှတ်ရေးထိုးပြီးမှအလုပ်သမားဆေလွတ်ခြင်းကိုခွင့်ပြုမယ်လို့အလုပ်သမားဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးမျိုးအောင်ကကြေညာချက်ထုတ်ထားတာပါဒီထောက်ပြန်ကြေညာချက်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံကိုဆစ်လွတ်မဲ့မြန်မာရွှေပြောင်းအလုပ်သမားတွေအတွက်ရောမလေးရှားနိုင်ငံထဲမှာအလုပ်လုပ်ကင်နေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအတွက်လုံခြုံရေးဆိုင်ရာကြရက်ရိုက်မှုတွေဘလို့ရှိနိုင်ပါသလဲဆိုတာကိုအမေရိကန်ပြည်ထောင်စုအေရီโซနာပြည်နယ်မှာရောက်ရှိနေတဲ့မလေးရှားနိုင်ငံကရွှေပြောင်းအလုပ်သမားရေးကူညီဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံဒုက္ခသည်များအစည်းအရုံးဥက္ကဋ္ဌဟောင်းဦးမောင်လှကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကမြန်မာအစိုးရအနေနဲ့နိုင်ငံသားတွေအတွက်အန္တရာယ်သိပ်များတဲ့အခြေအနေမှာအလုပ်သမားတွေဆေလွတ်မှုကိုလုံးဝရပ်ဆိုင်းပစ်မယ်ဆိုတဲ့ယတိပြတ်သဘောထားကိုခိုင်ခိုင်မာမာချမှတ်တင်တယ်လို့အခုလိုဖြေပါတယ
်ရပ်ပစ်တယ်လို့ပြောပြီးတော့တခါဟိုလက်မှတ်ထိုးပြီးတော့ဂရိခံဝင်ချက်တွေနဲ့လုံးလို့ရှိရင်ပြန်လွတ်မယ်ဆိုတော့ရပ်တယ်ဆိုတဲ့စကားကဘာအသိပဲရှိတော့မှလဲဒီလူတွေကိုလွတ်ပြီးတော့ဟိုမှာအစင်မပြေမှပြန်ခေါ်မယ်ဆိုတဲ့အခါကျတော့ဗျာအဲ့ဒါသွားတဲ့လူတွေကလည်းရင်းသိသိနဲ့သွားမယ်ခြံရတဲ့မိသားစုတွေကလည်းဘာများပြင်းမလဲဆိုတဲ့တော့ကစိတ်တွေနဲ့နေနေရမယ်မသွားသေးတဲ့လူတွေကိုမလွတ်နဲ့ဗျာရောက်နေတဲ့လူတွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတဲ့ဟာကိုလုံးဝမှာဗျာစီးပွားရေးတစ်ခုတည်းအေဂျင်စီတွေကကြည့်ပြီးတော့ပဲဖြစ်ဖြစ်ဟလာအစိုးရကပဲဖြစ်ဖြစ်ရမမီပုံသားတွေကိုလုံးမလုံးတင်ဘူးဗျာဟလာဟိုမှာရှိတဲ့လူတွေကအတိဆုံးကျွန်တော်တို့လည်းဟိုမှာနေခဲ့တာတော်တော်ကိုကျွန်တော်တို့လည်းအသွေးကြုံတွေများတယ်ချင်းချင်းပြောရရင်တယောက်ကနေအော်ပြီးတော့စားပြီးတော့ရိုက်ရင်နောက်လူတွေကဝိုင်းရိုက်တာအဲ့ဒီဟိုကဘာမှမသိဘဲနဲ့ခါတာအဲ့လိုမျိုးတွေကျွန်တော်တို့အများကြီးခဲခဲဘူးတယ်အခုဥစ္စာကဘာဘာရင်းနဲ့ဟာနိုင်ငံကောင်းဆောင်နေနာမည်တွေပါခေါ်ပြီးတော့ဒီလိုတယောက်နဲ့တယောက်လုံနေတယ်ဆိုတဲ့ဥစ္စာကဘာမှနားမလဲတဲ့မြေကမ်းတွေသောက်ကမ်းသမားတွေအဆွေရောက်သမားတွေကကတ္တနာထရှာခဲ့မယ်ဆိုရင်ကျွန်တော်တို့လူတွေကဒုက္ခရောက်ကြအကြောင်းအများကြီးရှိတယ
်ဟုတ်ကဲ့အဲ့တော့အန်ကယ်ဦးမောင်လာတို့ကလည်းဒီမလေးရှားနိုင်ငံထဲမှာရွှေပြောင်းလူသမားတွေအရေးရောဒုက္ခတွေတွေအရေးရောထဲထဲဝုံဝုံလုပ်ခဲ့တဲ့သူတွေဆိုတော့အခုလက်ရှိပေါ့နော်မလေးရှားနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့မြန်မာအစိုးရအနေနဲ့လူသမားတွေအရေးကိုပေါ့နော်ဒီသူတို့လုံခြုံရေးခုနပြောသူတို့လုပ်ငန်းဝင်ထဲမှာလုံခြုံရေးအပြင်သွားလာတဲ့ခါမှာလုံခြုံရေးဘာတွေလုပ်စပေးတင်တယ်လို့အန်ကယ်အနေနဲ့အကြံပြုချင်တာရှိပါလိမ့်ရှင
်ကျွန်တော်အနေနဲ့ကတော့အစိုးရအနေနဲ့လည်းဘာလုံးမပေးနိုင်တန်ယောကလည်းဘာမှလုံးမပေးနိုင်ကိုသတိထားပြီးတော့အပွားလာစင်းကြီးအပြောဆိုစင်းကြီးအဲ့ဒီလိုပဲနေရမယ်ဘူးမှမကယ်နိုင်ဘူးတူဖြစ်နေတဲ့ကိစ္စကဖြစ်လာရင်ကိုလူတွေခံရမှာကြီးပဲအမဖြစ်သေးတော့ဘာမှမဖြစ်သေးဘူးဖြစ်လာခဲ့ရင်ပြီးဆိုတာကကြောင်းရင်ဇက်တိုက်လောင်တတ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်ကတော့ရှင်းရှင်းပြောရရင်မပေါ်သေးတာတွေကိုမပေါ်ပါနဲ့ဟလာဟိုလိုဒီလိုဖြစ်လာမှဘာညာမပြောနဲ့အဲ့ဒီအလုပ်ကိုလုံးမဲ့အစားဟောဒီအထဲမှာရောက်နေတဲ့လူတွေကိုဘယ်လိုအူကြီးပေးရမလဲအကာအကွယ်ပေးရမလဲဆိုတဲ့ဥစ္စာတွေကိုစဉ်းစားပြီးတော့လုံးတင်ပို့ပြီးတော့ကောင်းတယ်လို့ကျွန်တော်မြင်ပါတ
ယ်ဒါကတော့အမေရိကန်ပြည်ထောင်စုအေရီโซနာပြည်နယ်ကိုရောက်ရှိနေတဲ့မလေးရှားနိုင်ငံကရွှေပြောင်းအလုပ်သမားရေးကူညီဆောင်ရွက်ပေးခဲ့တဲ့မြန်မာနိုင်ငံဒုက္ခသည်များအစည်းအရုံးဥက္ကဋ္ဌဟောင်းဦးမောင်လှကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အလားတူပဲမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကလည်းမလေးရှားရောက်မြန်မာနိုင်ငံသားတွေနဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုတတိပေးနှိုးစော်စာထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မောင်နှံအရေးဆန့်ကျင်ဆန္ဒပြမှုတွေရှိနေတဲ့အတွက်မလိုလားတဲ့ကိစ္စရပ်တွေမဖြစ်ပေါ်စေရေးအထူးဂရုပြုသွားလာကြဖို့ကိုနှိုးစော်တိုက်တွန်းထားတာဖြစ်ပါတယ်။ ရခိုင်မီနယ်မောင်နှံအေးမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကဦးဆောင်ဆန္ဒထုတ်ဖော်ခဲ့တဲ့အပြင်တန်ရုံရှိမှလည်းဆန္ဒပြမှုတွေရှိနေတဲ့အတွက်မလေးရှားနိုင်ငံတွင်အလုပ်လုပ်ကိုင်နေရတဲ့တင်းချီတဲ့မြန်မာအလုပ်သမားတွေကြားလုံခြုံရေးစိုးရိမ်မှုတွေမြင့်မားနေခြင်းလည်းဖြစ်ပါလေရှင်။